အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မလို့နဲ့ရခိုင်တက်မလို့တိုက်ပွဲတွေကြောင်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဒေသခံ400နီးပါးဟာစစ်ပီးဒုက္ခသည်တွေအဖြစ်တင်းရှောင်နေကြရပါတယ်။ကချင်ပြည်နယ်အတွက်လာရောက်အလုလုကန်နေတဲ့ရခိုင်ရွှေပြောင်းအလုသမားတထောင်ကျော်ကိုနေရရင်းကိုပြန်ပို့ဖို့စီစဉ်နေကြတယ်ဆိုတာနဲ့ဝါပီတွေးစီညီညွတ်ရေးတက်မလို့ရဲ့ပြောရေးဆိုခွင့်ဦးအောင်မြင့်နဲ့မင်းမြန်းချက်တွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေပြီးဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေအဖြစ်နီးစပ်ရာတွေမှာခိုလုံနေကြရပါတယ်။အပရိုလ18ရက်နေ့နံနက်ပိုင်းကကြောက်တော်မြို့နယ်စပားစိတ်ကျေးရွာနဲ့အောင်လန်ချောင်းကျေးရွာအနီးမှာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့၅ကြိမ်ခန့်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအနေနဲ့စစ်ပြေတိမ်းရှောင်နေရတာပါ။ကြောက်တော်မြို့နယ်တဲကအောင်လန်ချောင်းရွာမိရှုဖြစ်စီခံရပြီးစစ်ဘေးကြောင့်တင်းရှောင်တဲ့ရွာလေးရွာကဒုက္ခသည်400ကျော်ဟာစပားစိတ်ရွာမှာခိုလုံနေထိုင်ကြပါတယ်ဒုက္ခရောက်နေကြတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်ကြောက်တော်မျိုးကလူမှုကူညီရေးအသင်းတွေစီစဉ်နေပေမဲ့အေပရိုလ20ရက်နေ့ကစပြီးဒုက္ခသည်တွေနေထိုင်နေတဲ့စပားစိတ်ရွာကိုမြမတပ်မတော်ကစခန်းချထားပြီးဝင်ခွင့်ထွက်ခွင့်တွေပိတ်ထားတဲ့အတွက်အစားအသောက်တွေအခက်အခဲတွေကြုံနေရတယ်လို့စပားစိတ်ရွာကဒေသခံတဦးကပြောပါတယ
်ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လာရောက်အလုလုကန်နေတဲ့ရခိုင်ရှေ့ပြောင်းအလုတမတထောင်ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ကြီးနားမြို့ရှိရခိုင်စာပြည်နယ်ယဉ်ကျေးမှုအဖွဲ့ကဒူဥက္ကဋ္ဌဦးဖြူတာချေကပြောပါတယ်ရခိုင်ရှေ့ပြောင်းအလုတမအိမ်ထောင်စု186အိမ်ထောင်လူအယောက်1000ကျော်ကိုနေရပြန်နိုင်ဖို့အတွက်ဧပြီလ20ရက်နေ့မှာကချင်ပြည်နယ်လုံးချုံရင်းနဲ့နေဆက်ရေးရဝန်ကြီးပုံမူကြီးတန်းအောင်စီကိုစာတင်ပြီးတောင်းဆိုထားတယ်လို့ဦးဖြူတာချေကပြောပါတယ်ကချင်ပြည်နယ်အတွင်းရခိုင်ရှေ့ပြောင်းအလုတ္တမဦးရေပောင်းတတင်းကြော်ခန့်ရှိနိုင်ပြီးတနိုင်ဟူကောင်းတေတာဖကန့်ကြောက်စိန်တူဖော်ရေလုံငန်းရှေတူဖော်ရေလုံငန်းပြင်ဝိုင်းမော်မြို့နယ်လောစာတေတာတလျှောက်မှာရှိတဲ့ငပြောချံတွေမှာအလုလုကန်နေကြတာဖြစ်ပါတယ်ရခိုင်ရှေ့ပြောင်းအလုတ္တမအများစုဟာရခိုင်ပြည်နယ်မင်းပြားမြို့ကြောက်တော်မြို့မြေပုံနဲ့ပေါက်တော်တို့ဘက်ကဖြစ်ပြီးသူတို့တွေနေရရင်ပြန်နိုင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းပြီးဆောင်ရွက်ပေးနေကြတာဖြစ်တယ်လို့ဦးဖြူတာချေကပြောပါ
ရှမ်းပြည်အရှိပိုင်းတာချီလေးမြို့နယ်မှာမိုးသက်လေပြင်းကျရောက်တာကြောင့်လူတအုပ်သေးဆုံးပြီး6ဦးဒဏ်ရာရရှိပြီးတော့လူနေအိမ်20ကျော်လေပြင်းနဲ့အတူပျက်စီးသွားခဲ့ပါတယ်။ April 20ရက်တနင်္ဂနွေနေ့ညနေပိုင်းကမိုးသက်လေပြင်းကျရောက်ခဲ့တာဖြစ်ပါတယ်။ဒဏ်ရာအပြင်းထန်ရရှိခဲ့တဲ့လူငယ်3ဦးကိုတော့ထိုင်းနိုင်ငံဘက်ချမ်းကမယ်ဆိုင်ဆေးရုံကြီးကိုပို့ဆောင်ကူသထားတယ်လို့စိုင်းတွင်ကပြောပါတယ်။တပင်ပြိမိပြီးသေဆုံးသွားသူလူငယ်ဆိုင်းလက်အသက်16နှစ်ရဲ့အလောင်းကိုလည်းပုဒ္ဓဟူးနေ့မှာရွာသားတွေကတကြိုပေးခဲ့ပါတယ်အဲ့ဒီနေ့မှာပဲရှမ်းပြည်မြောက်ပိုင်းတိဘောလာရှိုမူဆယ်မြို့တို့မှာလည်းမိုးသက်လေပြင်းကျရောက်မှုကြောင့်လူနေအိမ်ဈေးဆိုင်ခန့်နဲ့ပစ္စည်းတုံလောင်ယုံတို့လေပြင်းနဲ့အတူအများအပြားပျက်စီးခဲ့တယ်လို့သိရပါတယ
်ပဲခူးတိုင်းဒေသကြီးအတွင်းမှာတင်းစည်းခံရတဲ့လေယာဉ်မြေတွေကိုပြန်လည်ရရှိဖို့၎င်းဒေတာကကြေးရွာပေါင်း20ကျော်ကဒေတာခံတောင်တူတဲ့ဓမ္မတွေဥဆောင်ပြီးတော့ AB 14ရက်နေ့မှာတင်းစည်းခံမေယာကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်အဲ့ဒီကော်မတီအဖွဲ့ဝင်15ဦးပါဝင်ကြပြီးကော်မတီဖွဲ့စည်းခြင်းဟာမတရားတင်းစည်းခံမေယာတွေကိုပြန်ရဖို့အတွက်သာဖြစ်တယ်လို့ကော်မတီကောင်းဆောင်တကူဖြစ်တဲ့ဇော့တူထူးကပြောပါတယ်အဲ့ဒီဒေတာကကြေးရွာတွေဖြစ်တဲ့နန္ဒာကုန်းရွာကြီးဟောင်းတဲကုန်းချက်ကြီး6ငကမောက်ထုံးဖို့ထန်းတပင်စိတ်ကြီးဖြူကုန်းအပါဝင်စားတဲ့ကြေးရွာပေါင်း20ရွာကဒေသခံလေတမန်နေရာကျော်ရဲ့လေယာဥယျင်ချမ်းမြေနဲ့နှိရှေချမ်းမြေဧကပေါင်းတဒိန်ကျော်ကိုအစိုးရနဲ့ကုမ္ပဏီတွေကတင်းစီးထားတာဖြစ်တယ်လို့လည်းကော်မတီကပြောပါတယ်
ိုင်းနိုင်ငံမဟာချိုင်ဒေတာစူပါစတုံးမော်တော်ကားတာယာဆက်ယုံမှာအလုတ်လုတ်ကင်နေကြတဲ့မြမရွှေပြောင်းအလုတ်သမားအယောက်900ကျော်ကနေအလုတ်သမားရပိုင်ခွင့်အခွင့်ရေးအတွက်ဧပြီလ22ရက်နေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုဆန္ဒပြပွဲမှာအလုတ်သမားတွေရဲ့တောင်းဆိုချက်တွေဖြစ်တဲ့လှုပ်အားခတိုးမြင့်ရေးအလုတ်အနားယူခွင့်စေဝါကုသခွင့်နဲ့တခြားတောင်းဆိုချက်တွေကိုထိုင်းလုပ်ငန်းရှင်တွေကနေလိုက်လျောခဲ့တယ်လို့အလုတ်သမားတဦးဖြစ်တဲ့ဦးအရှိကြီးကပြောပါတယ်အခုလိုတောင်းဆိုဆန္ဒပြရတာဟာအလုတ်ခွင့်အတွင်းတင်းကျပ်တဲ့စည်းကမ်းချက်တွေချမှတ်လာတဲ့အတွက်ကြောင့်လို့လဲအလုတ်သမားတဦးကပြောပါတယ်ထိုင်းနိုင်ငံမဟာချိုင်ဒေသအုံနှွဲ့အရက်မှာရှိတဲ့စူပါစတုံးကားတာယာဆက်ယုံမှာဆိုရင်အလုတ်သမား9000ကျော်အလုတ်လုတ်ကင်နေကြပြီးမြန်မာရွှေပြောင်းအလုတ်သမား950ကျော်အလုတ်လုတ်ကင်နေကြပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်
။လာမယ့်မေလဆန်းပိုင်းမှာဝါပြည်သွေးစည်းညီညွတ်ရေးတက်မတော်အခြေစပ်ရာပန်ဆန်းမြို့မှာတိုင်းဒါလက်နက်ကင်တပ်ဖွဲ့တွေညီလာခံတရက်ကျင်းပမှာဖြစ်ပါတယ်။အဲ့ဒီညီလာခံဟာတခြားဒေသမှာပြုလုပ်ခဲ့တဲ့ညီလာခံတွေနဲ့ဘာတွေကွာခြားမှုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေဝါပြည်သွေးစည်းညီညွတ်ရေးပါတီပြောခွင့်ရဥအောင်မြင့်ကိုဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်။
လာမယ့်ဒီမေလဆန်းပိုင်းမှာဆရာတော်ဝပြည်တွေးစီညွေတက်မတော်ဌာနချုပ်ပန်းဆန်းမှာလည်းနေကင်တိုင်းတက်ဖွဲ့ညီလာခံတဲ့ကျင်းပမယ်လို့တည်ရပါတယ်အခုတွေ့ဆုံမှုကပါထူးခြားမှုတွေရှိလာနိုင်မယ်လို့ထင်တယ်ခင်ဗျာ
ကျွန်တော်တို့ကမူလကလည်းမနစ်ကပေါ့နော်တိုင်းရင်းသားညီကိုဖွဲ့စည်းပြီးနှစ်ဖွဲ့သုံးဖွဲ့ကတနိုင်ငံလုံးပြည်ခန့်ရဆေးရလည်းစဉ်းစားလာကြပြီးဟိုချမ်းချာမှုတွေရှိနေတယ်ဟိုဝဖွဲ့စည်းရနေပြီးတော့အမကထပြုပြီးတော့ပြည်내ပန်းဆန်းမှာအစည်းအဝေးတစ်ခုခေါ်ယူပြီးတော့ဒီလုံးတိုင်းသာအရာပြစ်ခတ်ရဆေးရငငယ်လေးတောဆောင်နိုင်ဖို့ဒီသဘောရှိတယ
်
ဒီဟာကတပိုင်းပေါ့ညီကိုတိုင်းသာအဖွဲ့စည်းတွေရဲ့တောင်းဆိုချက်ကိုကျွန်တော်တို့ကဆုံးဖြတ်ပေးလိုက်တာဖြစ်တယ
်ဟုတ်ကဲ့ညီမအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အကြားမှာအပြစ်ခတ်ရဆေးသဘောတူညီချက်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့ပြီဆိုပေမဲ့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ဒေသတို့ဘက်မှာတိုင်းရင်းသားအဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလျှော့ကြတဲ့အခြေအနေမှာရှိနေပါတယ်ဒီလိုအခြေအနေမှာအပြစ်ရရေးလက်မှတ်ရေးထိုးတဲ့ပုံမှာရောဘယ်လိုမြင်မိလဲခင်ဗျာ
တနိုင်ငံလုံးပြစ်ခတ်ရဆေးတနိုင်ငံလုံးရဲ့ညီညာရေးဥတည်ကျားဟာဆိုလို့ရှိရင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲတပွဲမရက်ဘဲနဲ့တပတ်ကတိုင်းနေတပတ်ကတနိုင်ငံလုံးပြစ်ခတ်ရဆေးရီဆောင်ရက်တယ်ဆိုတော့ဘာမှသိမကြဘူးပေါ့ဒီကိစ္စလေးတွေလည်းလူကြီးတွေလည်းဒီချင်းချင်းပြောဆိုကြတာရှိပါတယ
်အစိုးရဘက်ကတော့ကိုကန့်ရခိုင်တပ်မတော်ပလောင်တပ်ဖွဲ့တို့ကိုညီလာခံမတက်ရောက်စေဖို့ဖိအားပေးမှုတွေလုပ်နေတယ်ဆိုတော့တကယ်လို့ပေါင်ဆန်းညီလာခံကိုတည်အဖွဲ့တွေတက်မယ်ဆိုရင်ရောအစိုးရနဲ့ UWS ရဲ့အကြမ်းမှာဆက်ဆံရေးအနေထားအဟန့်တားမဖြစ်စေနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့အဖွဲ့စည်းတစ်ဖွဲ့တည်းရဲ့သဘောထားမဟုတ်ပါဘူး။တိုင်းနယ်မျိုးကိုအဖွဲ့စည်းတွေအလုံးရဲ့သဘောထားလည်းဖြစ်တယ်လေ။သူတို့ရဲ့သဘောထားသူတို့ရဲ့ယက်တည်မှုပေါ့နော်။သူတို့လည်းဆွေးနွေးကြံပြနိုင်ဖို့ဒါကတစ်ဖက်လမ်းပွင့်ပေးတာဖြစ်တယ်။တစ်ဖက်ကလည်းကျွန်တော်တို့အဖွဲ့စည်းတွေကလည်းသူတို့ကိုသူတို့ခေါ်စားဖို့လိုအပ်ပါတယ
်။အော်ဟုတ်ကဲ့အခုလိုပြောကြားပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျ။
ဆက်ပြီးတော့မြန်မာအစိုးရနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့အကြားနှစ်နှစ်နီးပါးဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာဘာအားနည်းချက်တွေရှိနေပါသလဲ။ဘယ်လိုပြင်ဆင်တိုးချဲ့သွားမယ်ဆိုတာကိုနိုင်ကွင်းအင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ကရင်နီမျိုးသားတိုးတက်ရေးပါတီနဲ့အစိုးရတို့ကြားဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာအသေးပဲကွဲလန်းမှုရှိနေတယ်လို့ဒီထက်ပိုမှုကောင်းမွန်အောင်ကော်မတီကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ KNPP ရဲ့အသွင်းမှုဦးအောင်စန်းမြစ်ကပြောပါတယ်။ကျွန်
တော်တို့ကလည်းတိုးချဲ့မယ်၊သူတို့ကလည်းတိုးချဲ့မှာပေါ့။ဒိုင်းမိုနီတာရင်းကော်မတီကအရင်ကသူတို့တိုးလို့ပြင်လို့ထားတာကတော့ဆက်ပြတာရှိရင်းကော်မတီပေါ့ဗျာ။ကျွန်တော်တို့ကတော့လေးတာဆော့ကြည့်ကော်မတီ။အဲဒီအသေးပဲကတော့လွဲနေတယ်။ဒါပေမဲ့ဒီကတော့ဒိုင်းမိုနီတာကော်မတီမှာလေးတာဆော့ကြည့်လုပ်ငန်းလည်းလုပ်တယ်၊ထုတ်တတ်တာလည်းလုပ်တယ်၊နောက်မှဆက်ပြတာဖြစ်လာတဲ့ဖြည့်ချင်းလည်းလုပ်တယ်။
လာမယ့်ဧပြီလ28ရက်နေ့မှာငင်းချမ်းရီပူးသွဲစောက်ကြီးရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။ဒီလိုတိုးချဲ့ဖွဲ့စည်းရမှာအရဖက်လူမှုဖွဲ့စည်းကပုံကူတင်နဲ့တိုးချဲ့ဖွဲ့စည်းသွားမယ်လို့လည်းဦးအောင်စန်းမြစ်ကပြောပါတယ်။2013ခုနှစ်ဇွန်လအတွင်းမှာပြုလုပ်ခဲ့တဲ့ KNPP နဲ့အစိုးရတို့အကြားဒုတိယကြိမ်ပြည်ထောင်စုအဆင့်ငင်းချမ်းရီဆွေးနွေးပွဲမှာပူးသွဲစောက်ကြီးရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လက်တွေ့မှာလုပ်ငန်းကောင်ထယ်ပေါ်နိုင်ခြင်းမရှိဘူးလို့ဦးအောင်စန်းမြစ်ကပြောပါတယ်။
အဲ့လိုလားဖွဲ့လားဖွဲ့လိုက်တယ်ဒီကရမ်းကတော့အဲ့ joint monitoring committee ရဲ့တာဝန်နဲ့လုပ်ငန်းခွင်တွေကိုတည်ချာဒီလေးဆွဲရအောင်ဒါကျွန်တော်အစည်းအဝေးတဲ့ဒီတစ်နေ့ကျော်တည်းမှာတစ်ခါမှမဖြစ်ဘူးလား
ကရင်နေမြူရာတိုးသက်ရေးပါတီနဲ့မြန်မာအစိုးရတို့ကြမ်းမှာစစ်ရေးသိမ်းမှာမှုအခြေအနေမရှိပေမဲ့လည်းမြန်မာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုတွေဟာဒေသတွင်းပြည်သူတွေအတွက်စိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဦးအောင်စန်းမြင့်ကအခုလိုဆက်ပြောပါတယ်
ဆီလေကြီးတွေကြောင်းနေမှာသူတို့ကအနောက်ကြီးတွေယူလာပေးနာမှာသွားထူလာတယ်နောက်ပြီးမှကျွန်တော်တို့ချက်ရတယ်တူချက်ရတယ်နောက်လူကြီးတွေလည်းတချို့ချို့တချို့ဝပြားအားမျိုးတွေပေါ့
မြန်မာအစိုးရနဲ့တိုင်းဒေသနဲ့ကင်ဖွဲ့တွေနဲ့အပြစ်ခံရစရေးဆွေးနွေးခဲ့ပြီးနောက်ပိုင်းမှာစစ်ရေးပဋိပက္ခတွေကိုရှင်းချဖို့အတွက်ပူးတွဲစောက်ကြည့်ရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတော့စစ်ရေးအခြေအနေတွေတိမ်မာနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေကြောင်းဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေဖြစ်စပါးစိတ်ကြေးရွာမှာခိုလုံနေကြရပါတယ်ကချင်ပြည်နယ်အတွင်းလာရောက်အလုတ်လုတ်ကင်နေကြတဲ့ရခိုင်ရွှေပြောင်းအလုတ်သမားတထောင်ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ချနာမြို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဥဖြူသားချေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။